လူသမားဥပဒေအရလူသမားသမဂ္ဂတွေဖွဲ့စည်းတာကိုလုပ်ငန်းရှင်တွေကမနှစ်သက်ပဲသမဂ္ဂဖွဲ့စည်းတဲ့လူသမားတွေကိုအလုပ်ကထုတ်ပြတာမျိုးအထိရှိလာနေတယ်လို့လူသမားအခွင့်အရေးကောက်ွယ်မြင့်တင်သူတွေကပြောလိုက်ပါတယ်။ဒါအပြင်လူသမားအခွင့်အရေးတွေကိုလွတ်လွတ်ရှိရာတွေများလာနေပြီလို့လည်းပြောကြပါတယ်။သမရယုံဝင်ကြီးဦးစိုးသိန်းကိုယ်တိုင်တက်ရောက်ခဲ့တဲ့လူသမားအဖွဲ့အစည်းတီးကခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံပွဲအတွင်းမှာအဲ့ဒီလိုပြောခဲ့ကြတာပါ။ဒီအကြောင်းအပြစ်စုံကိုစွန်းတူဘက်မှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ရန်ကုန်ခြေစိုက်ဗီဒီယိုသတင်းတော့ကိုအောင်ရင်းမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ပါတယ်။အလုသမားဥပဒေအသေးအရလွတ်လပ်စွာဖွဲ့စည်းခွင့်ပေးထားတဲ့အလုသမားကြီးရအသင်းအဖွဲ့တွေအလုသမားသမဂ္ဂတွေဆောင်ရွက်နေတဲ့အလုသမားခေါင်းဆောင်တွေကိုအလုကထုတ်ပြတာအလုနေရာရွှေ့ပြောင်းလိုက်တာတွေကိုပြည်ရင်းကအလုရှင်တွေကလှုပ်ဆောင်လာလို့အလုသမားတွေရဲ့မူလအခွင့်အရေးတွေနစ်နာဆုံးရှုံးရတယ်လို့အလုသမားအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကဒေါ်ဤရွှေစင်ညွန့်ကပြောပါတယ်။
ကျွန်တော်တို့ဒီအလုသမားသမဂ္ဂတွေဖွဲ့စည်းခွင့်ပြုလိုက်တာဘူးဆိုလို့ရှိရင်အနည်းညီပါဖြစ်သွားပါပြီ။အဲ့ဒီနည်းညီပါမှာအစိုးရဘက်ကဒီလိုမှတ်မှတ်ဖွဲ့စည်းရဲ့ကိစ္စတွေကိုနောက်ဆက်ပြီးမှမသိဘူး။ဆိုရဆိုတာကျွန်တော်ကခဏဆိုင်ရာတီးတီးကကျွန်တော်နေဒီမှာလိုက်ပြီးပြူညီပေးတယ်။နောက်ဆက်မပေးဘူး။ဝိုင်းဝန်းမှုညီရတယ်လည်းရှိတယ်။ပြဿနာအဓိကဖြစ်နေတာအလုံရှင်ကြီးလိုက်နာမှုကအရန်အားနေနေပါတယ်။အလုံရှင်ကြီးကလူမှတ်မှတ်ကဒီလူမှတ်ဖွဲ့စည်းရဲ့ဖွဲ့ပြီးဆိုလို့ရှိရင်သူတို့ရဲ့အကျိုးမြတ်ကိုထိခိုက်မယ်လို့ယူဆပြီးတော့လူမှတ်ထုတ်ပြတာကြီးနေရာကြီးဟိုရွှေ့ပြောင်းပလိုက်တာတွေကဆိုလို့ရှိရင်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလက်ရှိဟိုပြည်ပြင်းတောင်းနေမှာလုံရှင်လူမှတ်အစိုးရအကုန်လုံးကလူကူအောင်ဆောင်ရရမယ်ခြေကြီးပေါ့နော်။ညီလေးဆောင်ရရမယ်ခြေကြီးမှာအလို့ရှင်ရဲ့ကူအောင်ဆောင်ရမှာရန်အားနေနေတယ်ဆိုတော့ကျွန်မအထင်ပြချင်ပါတယ်
။ပြီးခဲ့တဲ့အလို့သမားနေ့မေလ1ရက်ပြီးခဲ့တဲ့ကတနေ့အတွင်းမြန်မာနိုင်ငံအတွင်းမှာအလို့သမားဆန္ဒပြမှုပေါင်း150လောက်ထိရှိခဲ့ပါတယ်။အခုလိုဆန္ဒပြမှုတွေဖြစ်ရတဲ့အဓိကအကြောင်းတွေကတော့အလို့သမားတွေကိုအလို့ရှင်တွေကတစ်ဖက်သက်ဖိနှိပ်ပြီးတော့အလို့သမားရေးဆောင်ရွက်နေသူတွေကိုအဓိကထားနှိပ်ကုပ်ခဲ့တာတွေကြောင့်ဖြစ်တယ်လို့လည်းအလို့သမားတက်မကများပူပေါင်းဆောင်ရွက်ကော်မတီကဦးအောင်နိုင်ကပြောပါတယ
်2015ခုနှစ်မေလလောက်ပိုင်းမှာမြန်မာနိုင်ငံမှာအလို့သမားဆန္ဒပြောင်းပဲပေါ့ဒီကလက်ဒီက50ကျားတော့ကျွန်တော်ဖြစ်သွားတယ်ပေါ့နော်ဒီဘာကြောင့်ဖြစ်လဲဆိုရင်အလို့ရှင်ရရည်ပြီးတော့သမောဦးဝီရောက်ဝယ်ပြီးတော့အလို့သမားတက်မကဒီပေါ်မှာအပြာလာအပြိမာပြီးဆက်တာသူရှိတဲ့ပေါ်မှာခြေခံပြီးတော့ဖြစ်သွားတယ်
အလို့သမားကြီးရညွန်ကြားမှုဦးစီးဌာနကညွန်ကြားမှုချုပ်ကိုယ်တိုင်လက်မှတ်ရေးထိုးထုတ်ပြန်ထားတဲ့အချက်18ချက်ပါညွန်ကြားချက်ကိုလုပ်ငန်းရှင်တွေဘက်ကလုံးဝလစ်လျူရှုထားပြီးတော့သူတို့ရဲ့ကိုယ်ပိုင်အလုပ်ခွင့်စည်းမျဉ်းတွေနဲ့ပဲအုပ်ချုပ်နေတာတွေကိုအစိုးရဘက်အနေနဲ့စောင့်ကြည့်သုံးသပ်ပေးဖို့လိုတဲ့အကြောင်းကိုလည်းဦးအောင်နိုင်ကထောက်ပြခဲ့ပါတယ်။နိုင်ငံတော်သမ္မတရုံးဝန်ကြီးဦးစိုးသိန်းကတော့အလို့သမားကြီးတက်ကြလှုပ်ရှားသူတွေနဲ့ဒီကနေ့ဖေဖော်ဝါရီလ23ရက်တွေ့ဆုံပွဲမှာပြည်ရင်းကလုပ်ငန်းရှင်တွေအနေနဲ့အခုလိုအလို့သမားတွေပေါ်တစ်ဖက်သက်ဆောင်ရွက်နေတာကိုတက်ဆိုင်ရအစဉ်စဉ်ကစောင့်ကြည့်လေ့လာဖို့တွေလိုအပ်တယ်လို့လည်းသူကပြောပါတယ်
။ကျွန်တော်နိုင်ငံမှာတွေ့နေရတဲ့အကြောင်းအရာတွေက monitoring ပဲ။ဘာလို့လဲ monitoring light လောက်တဲ့ structure ပဲရှိတဲ့အခါကျတော့အမိတ်တွေတော့ခေါ်တာ18ချက်လက်ထုတ်ပေးလိုက်တယ်။ light ညာကြီးမ light ညာကြီး light လည်းအရေးယူကားရပြီးတော့ဘယ်လိုလဲမ light ညာတော့။ layer ရဲ့ကိစ္စလည်းဒီလိုပဲ။ဒါကိုပို့ပြီးလို့လည်းရှိတယ်။လေဒီကိစ္စမှာပေးလိုက်တဲ့ကဘာသူကတကယ်တော့ဒါမသုံးဘူးဆိုရင်တကယ်ကိုပြန်ဒီနေရေးကိုပြန်အားသုံးလားမသုံးလားလာတဲ့ကျဆိုင်ရမဆိုင်ဘူးလဲဆိုင်တယ်လည်းဘယ်သူမှမကြည့်တော့ monitoring မလုပ်တော့ဖြစ်ချင်တာဖြစ်ပြီးတော့အခေါ်တွေလည်းမရလူလူကလည်းမကြည့်မရတဲ့ဖြစ်အဓိကအကြောင်းက monitoring အကြောင်းပါပါလေ
အခုလိုအလို့သမားကြီးတက်ကြွလှူရှားသူတွေနဲ့တွဲဆုံအပြီးမှာပြည်ရင်းမှာအလုပ်လုပ်ကင်ခွင့်နဲ့လဲပတ်နေတဲ့စက်ယုံအလုပ်ယုံတွေကအလို့ရှင်တွေကိုတီးတန့်ခေါ်ယူတွဲဆုံပြီးတော့အလို့သမားကြီးရကိစ္စတွေမှာထိမ့်ညှိဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းတွေကိုပြောမယ်လို့ဦးစိုးသိန်းကပြောပါတယ်။ဒီကနေ့ပွဲမှာပြည်တော်စုဝင်ကြီးတွေဖြစ်တဲ့ဦးစိုးသိန်း၊ဦးအောင်မင်း၊ဦးခင်ကြီးတို့တက်ရောက်ခဲ့ကြပြီးတော့မြန်မာညီညွတ်ရေးနဲ့ပြည်လဲထူထောင်ရေးစင်တာကတာဝန်ရှိခေါင်းဆောင်ပိုင်းတွေလည်းတက်ရောက်ခဲ့တာကိုတွေ့ရပါတယ်။အလို့သမားကြီးရဆောင်ရွက်သူတွေဘက်ကတော့ပြည်တွင်းမှာအမှန်တကယ်အငင်းပွားမှုတွေဖြစ်နေလို့လိုက်လံဖြေရှင်းဆောင်ရွက်နေရတဲ့အလို့သမားတက်မကအသီးသီးကလှုပ်ရှားတက်ကြွသူတွေတက်ရောက်သလိုအလို့သမားကြီးဖြေရှင်းပေးနေတဲ့ဥပဒေပညာရှင်တွေလည်းတက်ရောက်ခဲ့ပါတယ်။ဖေဖော်ဝါရီ23ရက်နေ့မှာပြုလုပ်ခဲ့တဲ့အလို့သမားအရေးတက်ကြလှုပ်ရှားသူတွေနဲ့ပြည်တော်စုဝင်ကြီးတွေတီးတန့်တွဲဆုံပွဲမှာမြန်မာနိုင်ငံကအလို့သမားတွေအတွက်အနေဆုံးအခြေခံလစာထက်မြင့်မားတဲ့နှုံးထားမျိုးတွေရရှိအောင်ဆောင်ရွက်ပေးဖို့အတွက်အစိုးရမှတာဝန်ရှိတယ်လို့လည်းဦးစိုးသိန်းကပြောသွားပါသေးတယ်ခင်ဗျာ။